COVID-19 ကူးစက်သူဆက်ပြီးတိုးလာနေတယ်လို့ကူးစက်များဗီဇာပြောင်းပို့တဲ့အန္တရာယ်ပါကြီးနေတဲ့အတွက်နိုင်ငံတချို့ကခီးသွားကန့်သတ်မှုအသစ်တွေကိုချမှတ်လာကြပါတယ်။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေမှအပပြန်နိုင်ငံအားလုံးနိုင်ငံတွင်အဝင်ထွက်မလုပ်ဖို့အတွက်ပြင်သစ်နိုင်ငံကတားမြစ်လိုက်ပါတယ်။ဒီကန့်သတ်ချက်မူဝါဒအသစ်ကိုတနင်္လာနေ့မှစတင်မှာဖြစ်ပြီး EU အဖွဲ့ဝင်နိုင်ငံတွေကလည်းလာမဲ့သူတွေအတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကင်းကြောင်းအထောက်အထားပြဖို့လိုအပ်မှာဖြစ်ပါတယ်။ဂျမနီနိုင်ငံကတော့သူ့နိုင်ငံတွင်းကိုဗြိတိန်၊အိုင်လန်၊ဘရာဇီး၊တောင်အာဖရိကနဲ့ပေါ်တူဂီအပါအဝင်ဥရောပနဲ့အာဖရိကနိုင်ငံအများအပြားကခီးသွားတွေကိုလာခွင့်မပြုတော့ပါဘူး။အဲ့ဒီနိုင်ငံတွေမှာရောက်နေတဲ့ဂျမနီနိုင်ငံသားတွေကိုတော့ဆေးဆစ်ပြီးပိုးမရှိမှလက်ခံမှာဖြစ်ပါတယ်။ဒီခီးသွားကန့်သတ်ချက်အသစ်ကိုဂျမနီနိုင်ငံကတောက်ကြနေမြကကောင်ရံမှာစတင်ခဲ့တာပါ။အခုတွေ့နေရတဲ့ဗီဇာပြောင်းပိုးမျိုးသစ်တွေဟာကူးစက်မှုနဲ့ပြန်ပွားမှုပိုးပြီးမြန်ဆန်တာတွေ့ရတဲ့အတွက်စီယုံတွေမှာမနိုင်မနှင်းဖြစ်ပြီးကျမရဲ့စနစ်ထိကြိုက်မှာကိုတာဝန်ရှိသူတွေစိုးရိမ်လာကြတာကြောင့်အခုလောက်ခီးသွားကန့်သတ်မှုအသစ်တွေကိုထုတ်ပြန်လာကြတာပါ